ယူကရိန်း ချက်တဲ့နဲ့ ပတ်သက်လို့ အမေရိကန်နဲ့ ပထမဆုံး ဆွေးနွေးခဲ့ရမှာ အကောင်းဘက်ကို မမြင်ရသေးပါဘူးလို့ ရုရှားပြောရေးဆိုခွင့်ရှိသူက အင်ကာနီက ပြောကြားလိုက်ပါတယ်။ ဒီတော့တွင်မှာပဲ ရုရှားရဲ့လုံခြုံရေးဆိုင်ရာအဆိုပြုချက်အပေါ် စာနဲ့ရေးသားတုံ့ပြန်မှာမယ်လို့ အမေရိကန်ကကြေညာပြလိုက်တဲ့အကြောင်း ရုရှားနိုင်ငံတော်ပိုင်သတင်းဌာန RIA ကဆိုပါတယ်။ ပွပွလင်းလင်းတိုက်ရိုက်အသားပါပါဆွေးနွေးကြတာကတော့အပြုသဘောဆောင်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Dmitry Peskov ကပြောပါတယ်။ ယူကရိန်းကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်မခံဖို့ရုရှားရဲ့တောင်းဆိုချက်ကိုအမေရိကန်ကလက်မခံခဲ့ပါဘူး။ ဒါပေမဲ့ ရုရှားရဲ့အဆိုပြုချက်ထဲမှာပါတဲ့ဒုံးကျည်ချထားရေးနဲ့စစ်ရေးလေ့ကျင့်မှုအတိုင်းအစကိစ္စတွေကိုတော့ဆွေးနွေးဖို့ဆန္ဒရှိတယ်ကြောင်းပြောထားပါတယ်။ ဂျနီဗာပထမကြိမ်ဆွေးနွေးပွဲအပြီးမှာတော့ရုရှားနဲ့အမေရိကန်ကြားကွဲပြားချမှတ်ချက်တွေကနီးစပ်လာနေတဲ့အကြောင်းမပြသသေးပါဘူး။ ဗိုလ်ဒူးနဲ့ဘရပ်ဆဲလ်မြို့မှာနေတိုးနဲ့ကြာတာပရီးနဲ့ဗီယက်နမ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE တို့နဲ့ရုရှားကဆက်လက်ဆွေးနွေးဖို့ရှိပါတယ်။